အမေရိကန်မှာထင်ရှားတဲ့ဒီမိုကရက်လူတော်အမတ်တူဦးလည်းဖြစ်အာဖရိကန်အမေရိကန်တွေရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့သူတူဦးလည်းဖြစ်တဲ့ဂျွန်ရောဘတ်လူးဝစ်တောက်ကြနေကကွယ်လွန်သွားပါပြီ။ဂျွန်လူးဝစ်ဟာပြင်းထန်တဲ့ပန်ကရီးယားကင်ဆာရောဂါကိုတစ်နှစ်ကြာခံစားရပြီးတဲ့နောက်အသက်80အရွယ်မှာကွယ်လွန်သွားတာပါ။သူဟာအသားရောင်ခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာနဲ့အသက်23နှစ်အရွယ်မှာစပြီးတော့အနီးကပ်လက်တွဲလှုပ်ဆောင်ခဲ့သူဖြစ်ပြီး1950နဲ့60ပြည့်နှစ်တွေကလူမှုခွင့်ရေးလှုပ်ရှားမှုရဲ့ထင်ရှားတဲ့ခေါင်းဆောင်တူဖြစ်ခဲ့သူပါ1963ခုနှစ်ဩဂုတ်လချီတက်ပွဲမှာ I have a dream မိန်ကွန်းကိုမာတင်လူသာကင်းပြောခဲ့တဲ့အခမ်းအနားတွင်အဓိကမိန်ကွန်းပြောခဲ့သူတွေကနောက်ဆုံးအသက်ရှင်ကျန်ရတဲ့သူလည်းဖြစ်ပါတယ်သမ္မတဟောင်းဘရက်အိုဘားမားကဂျွန်ရဲ့ဘဝဟာနီလန်းများစွာနဲ့ထူးခြားမှုရှိခဲ့ပါတယ်ဒါပေမဲ့လည်းသူလုပ်ခဲ့တာဟာဒီနိုင်ငံကဘယ်နိုင်ငံသားတူမဆိုလှုပ်ဆောင်မှုရှိတာတဲ့ပိုထူးကြတယ်လို့ဘယ်တော့မှသူမယုံကြည်ခဲ့ပါဘူးကျွန်တော်တို့အားလုံးမှာကြီးမားတဲ့ရဲစွမ်းသတ္တိရှိပြီးမှန်ကန်တာကိုလှုပ်ဆောင်ခြင်းစိတ်လူအားလုံးကိုမေတ္တာထားခြင်းစိတ်ဖျားသခင်ပေးတဲ့အခွင့်အရေးတွေကနေဂုဏ်သိက္ခာနဲ့လေးစားခံပိုင်ခွင့်အထိအားလုံးကိုရရှိခံစားခွင့်ရှိတယ်လို့သူကယုံကြည်ခဲ့ပါတယ်ဆိုပြီးချီးကျူးဂုဏ်ပြုပြောဆိုပါတယ်ဂျွန်လူးဝစ်စာ1981ခုနှစ်မှာအတလန်တာမြို့တော်ကောင်စီဝင်အဖြစ်ရွေးကောက်ခံရပြီးတော့နိုင်ငံရေးထဲစဝင်ခဲ့တာပါ1986ခုနှစ်မှာအောက်လွတ်တော်အမတ်အဖြစ်ရွေးကောက်ခံခဲ့ရပြီးဂျော်ဂျီယာပြည်နယ်အမှတ်9ခရိုင်မဲဆန္ဒနယ်ကိုစားပြုအောက်လွတ်တော်အမတ်အဖြစ်တပ်တန်း18ကြိမ်ရွေးကောက်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ